လူပြည်နယ်ငယ်မှာသမရယူကောက်ပွဲကိုတောက်ကြာနဲ့ကျင်းပနိုင်မှုဖြစ်နိုင်ရေးအလားအလာနေပါရဲ့အကြောင်းယူကောက်ပွဲကျင်းပရေးဆိုင်ရာလွှတ်တော်ကော်မတီကပေါ်လူနေမှာပြောလိုက်ပါတယ်။တရားရေးလုံခြုံရေးနီးနားပိုင်းကိစ္စတွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပြီးနောက်ကော်မတီဥက္ကဋ္ဌရဲ့သုံးသပ်ချက်ကိုလွှတ်တော်ဥက္ကဋ္ဌထံပေးပို့ခဲ့တာပါ။ယူကောက်ပွဲကျင်းပမဲ့ရက်တစ်ခုတော့ကော်မတီဥက္ကဋ္ဌကအတိအကျမပြောပါဘူး။ယူကောက်ပွဲကော်မရှင်ကတော့ဇန်နဝါရီလ24ရက်နေ့တည်းရက်ရှိမဲ့အကြောင်းနောက်ပိုင်းမှာကြေညာခဲ့တာပါ။ယူကောက်ပွဲလုပ်ငန်းစဉ်မှာအငင်းပွားစရာတွေအများအပြားကျော်လာပြီးနောက်ကြက်ချာနေတဲ့သမားယူကောက်ပွဲရက်ရှိရလိမ့်မယ်လို့လည်းအစိုးရမှလည်းကခံမှန်းထားကြပါတယ်။ဒီကနေ့ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့မော်မာဂရာဖီဖျောက်ချခံခဲ့ရတာ10နှစ်လောက်ရှိလာပေမဲ့တိုက်ပြည်ကိုယာယီအစိုးရနဲ့အုပ်ချုပ်နေတာပါ။နိုင်ငံရှိပိုင်းနဲ့အနောက်ပိုင်းကလက်နက်ကင်အုပ်စုတွေကြားကုလသမဂ္ဂရဲ့ဂျာဝင်စစ်ဆင်မှုနဲ့ပြည်ခဲ့တဲ့နှစ်ထဲမှာပဲအပြစ်ခတ်ရစက်ထားပါတယ်။ဒီကြားခြေဆိုင်ကုလသမဂ္ဂရုံကတော့ထရီပိုလီမြို့တော်ကလုံခြုံရေးအခြေအနေပေါ်စိုးရိမ်ကြောင်းအင်္ဂါနေ့မှာပြောဆိုထားပါ။လက်နက်ကင်အဖွဲ့ရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေပြီးပြစ်ခတ်ဖြစ်လာနိုင်တဲ့ထိတဲ့ရင်ဆိုင်မှုအနေနဲ့လည်းကြီးထွားလာနေတယ်ဆိုပြီးသတိပေးပြောဆိုထားပါတယ်။